This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba kamya. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ99 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံမြင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီးစစ်အာဏာရှင်ဘီတို့မှကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာ။မင်္ဂလာနံနက်ခင်းပါခင်ဗျာ။ဒီကနေ့2025ခုနှစ်ဇူလိုင်လ31ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ။ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ31ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းစီရေသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေသတင်းနေဖြင့်အရက်သား9ဦးသေဆုံးစေခဲ့တဲ့ကုတ်ခိုင်လေကြောင်းတိုက်ခိုက်မှုကခက်ခဲစွာရရှိထားတဲ့စစ်ပြည်ရင်းရင်းကိုပြင်းပြင်းထန်ထန်ထိခိုက်စေတယ်လို့ MNDAA ဆိုတဲ့သတင်းကိုတင်ပြပေးပါမယ်အရက်သား9ဦးသေဆုံးစေခဲ့တဲ့ကုတ်ခိုင်လေကြောင်းတိုက်ခိုက်မှုကခက်ခဲစွာပြုလုပ်ထားတဲ့စစ်ပြည်ငင်းရေးသဘောတူညီချက်ကိုပြင်းထန်စွာချိုးဖောက်လိုက်ခြင်းဖြစ်ပြီးစစ်ပြည်ငင်းရေးဆိုင်ရာယုံကြည်မှုကိုပြင်းထန်စွာထိခိုက်စေတယ်လို့ MNDAA ကဆိုပါတယ်ကုတ်ခိုင်မျိုးရှိစစ်ရေးပြင်းမှန်မဟုတ်တဲ့လူနေရပ်ကွက်နှစ်ကိုစစ်ကောင်စီကဇူလိုင်လ30ရက်နေ့ည 12:53 မိနစ်မှာဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလင်းငယ်တအူးအပါအဝင်အရက်သား9ဦးသေဆုံးခဲ့ပြီး73ဦးဒဏ်ရာရရှိခဲ့ပါတယ်အဆိုပါဘုံကျဲတိုက်ခိုက်မှုဟာရှမ်းပြည်မြောက်ပိုင်းကိုစစ်မီးပြန်လည်လောင်ကျွမ်းနိုင်မှုအန္တရာယ်ကိုတိုက်ရိုက်မြင့်တင်လိုက်ခြင်းဖြစ်ပြီးငြိမ်းချမ်းရေးအတွက်တက်ကြွစွာဆောင်ရွက်နေကြတဲ့နိုင်ငံတကာနှင့်ဒေသဆိုင်ရာပါဝင်ပတ်သက်သူများကိုလစ်လျူရှုယုံသာမကရှုတ်ချခြင်းပင်ဖြစ်တယ်လို့ MNDAA ကဆိုပါတယ် MNDAA ဘက်ကကိစ္စရပ်များကိုပုံမမဆိုးရွားလာစေဖို့ထိမ့်သိမ်းနိုင်စွမ်းရှိသမျှဆက်လက်ထိမ့်သိမ်းထားပြီးတင်းတင်းမာမာမရှိနေဘဲထိန်းချုပ်မှုဖြင့်တုံ့ပြန်လျက်ရှိကြောင်းအသိပေးထားပါတယ်ယခုနှစ်အစောပိုင်းကတရုတ်အစိုးရရဲ့စေစက်ညှိနှိုင်းမှုဖြင့်မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်တော် MNDAA နဲ့မြန်မာစစ်ကောင်စီ SAC တို့ဟာ Hiking စစ်ပြည်ညင်းရေးသဘောတူစာချုပ်ကိုချုပ်ဆိုခဲ့ကြတာဖြစ်ပါတယ်။စစ်ရဲစဲခဲ့ပြီးနောက်အထူးဒေသအုပ်ချုပ်ရေးကော်မတီရဲ့ဥဆောင်မှုဖြင့်စစ်ပီးကာလပြန်လည်ထူထောင်ရေးလုပ်ငန်းများကိုတက်ကြွစွာဆောင်ရွက်နေတဲ့ကုတ်ခိုင်မြို့ကိုလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ပင်ကိုအရခက်ခဲစွာရရှိထားတဲ့စစ်ပြည်ညင်းရေးဟာစစ်မဲ့ရဲ့အရေးအာဝါဒဖုံးလွှမ်းသွားခဲ့ပြီလို့အသိပေးထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်အာဏာရှင်ကြာဆုံးလူနေပါဖြစ်နေသည့်အခြေအနေကောင်းကိုအသုံးချကာစူပောင်းပြီးတော်လန်တိုက်ခိုက်ကြရန် TNL တောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်စစ်အာဏာရှင်ကြာဆုံးလူနေပါဖြစ်နေသည့်အခြေအနေကောင်းကိုအသုံးချကာရခင်ကထက်မဟာဗျူဟာမြောက်သည့်တော်လန်၏လုပ်ငန်းစီမံချက်များဖြင့်စူပောင်းပြီးဟန်ချက်ညီညီဝိုင်းဝန်းတော်လန်တိုက်ခိုက်ကြရန်တိုင်းရင်းသားလက်နက်ကိုင်တော်လန်၏အဖွဲ့အစည်းများလူတော်လိုင်းအင်အားစုများအားပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNL မှတောင်းဆိုချက်ထုတ်ပြန်ပါတယ်။အတုအယောင်ရွေးကောက်ပွဲကျင်းပပြီးနိုင်ငံအာဏာကိုရေရှည်ချုပ်ကန်ရန်ပြင်ဆင်နေသည့်စစ်ကောင်စီသည်တိုင်းပြည်တဝန်းလုံးရှိပြည်သူလူထုများ၏စုပေါင်းတိုက်ခိုက်မှုကြောင့်စစ်တိုင်းဌာနချုပ်များတရင်တပ်ဖွဲ့များစစ်ပွဲတွင်ကြာရှုံးပြီးအဖက်ဖက်မှယိုယွင်းပျက်စီးချိနဲ့နေသည့်မြမတက်မတော်ဖြစ်ဆိုးသို့ကြာရောက်လျက်ရှိနေတယ်လို့ဖော်ပြထားပါတယ်။ထို့အပြင်စစ်ကောင်စီစစ်အုပ်စုသည်2025ခုနှစ်ဇွန်ဇူလိုင်ကာလအတွင်းနောင်ချိုကြောင်မဲတီဘောကုတ်ခိုင်မိုင်းလုံမိုင်းငော့မိုးကုတ်စသည့်တောင်ဒေသဤမြို့များရှိပြည်သူလူထုနေအိမ်ဈေးစာတင်ကျောင်းဟိုတယ်တဲခိုကန်စသည့်ပြည်သူလူထုနေထိုင်သွားလာလှုပ်ရှားရာနေရာများကိုဥတီပြီးတိုက်လေရင်များလက်နက်ကြီးများဖြင့်အင်အားပြင်းဘုံများနေစဉ်ရက်ဆက်ကျဲချလျက်ရှိသည့်စစ်ရာဇဝတ်မှုကျူးလွန်သည့်လုပ်ရပ်များကို PSLF DNL မှအပြင်းထန်ကန့်ကွက်ချုပ်ချထားပါတယ်။ ထုတ်ပြန်ချက်တွင်မြန်မာနိုင်ငံမြို့ရွာဒေသအသီးသီးရှိပြည်သူလူထုများတွာလာနေထိုင်လှုပ်ရှားရာနေရာများကိုရည်ရွယ်ချက်ရှိရှိဥတီတိုက်ခိုက်သည့်မြန်မာစစ်ကောင်စီ၏နိုင်ငံတကာရာဇဝတ်မှုကျူးလွန်သည့်လုပ်ရပ်ဆိုးများကိုအမြန်ဆုံးရပ်တန့်ရန်အတွက်ကူညီဆောင်ရွက်ပေးကြပါရန်ကုလသမဂ္ဂတရုတ်ပြည်သူသမ္မတနိုင်ငံအပါအဝင်နိုင်ငံတကာအစိုးရတို့ကိုလည်းမေတ္တာရက်ခံထားပါသည်။ပြည်သူလူထုအားရန်သူတပ်ဖွဲ့ရဲရဲဆက်ဆက်တိုက်ခိုက်ချေမှုန်းနေသည့်မြန်မာစစ်ကောင်စီ၏ဘုံကျဲသည့်အန္တရာယ်များမှလွတ်ကဲနိုင်ရန်အတွက်တော်လည်ရေးသတိဖြင့်လိုအပ်သည့်ဘုံခိုခြင်းအစီအမံများပြုလုပ်ကာနေထိုင်သွားလာကြပါယံတောင်းဒေသအပါအဝင်မြန်မာနိုင်ငံအနှံ့အပြားရှိတော်လည်ရေးဒေသမြို့ရွာများတွင်နေထိုင်ကြသောမိဘပြည်သူများကိုတိုက်တွန်းနှိုးဆော်ထားပါれခမညာဆက်လက်ပြီးကမ်းဘလူးမြို့နယ်ရှိ NUG စေယုံလေးချောင်းတိုက်ခိုက်ခံရကလေးငယ်အပါအဝင်၅ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းကမ်းဘလူးမြို့နယ်အရှေ့ပိုင်းရှိမျိုးသားညီညွတ်ရေးအစိုးရ NUG မှဖွင့်လှစ်ထားသောစေယုံတစ်ခုအားစစ်ကောင်စီတပ်ကလေကြောင်းမှဘုံကျဲတိုက်ခိုက်ကြောင်းမြေပြင်သတင်းရင်းမြစ်များထံမှသိရပါသည်။ဇူလိုင်29ရက်ည10:30မိနစ်ဝန်းကျင်တွင်စစ်ကောင်စီတပ်မှဂျက်လေရင်ဖြင့်စေယုံဝင်းအတွင်သို့ဘုံနှစ်ကျိန်ကျဲချတိုက်ခိုက်မှုကြောင့်စေကူသားမှုခံယူနေသည့်အသက်၄နှစ်အရွယ်ကလေးငယ်တဦး၊အသက်ကြီးအရွယ်ဦးအမျိုးသားတဦး၊အမျိုးသမီးတဦး၊လူလတ်ပိုင်းအမျိုးသားတဦးနှင့်နောက်ထပ်အမျိုးသားသို့မဟုတ်မျိုးသမီးတဦးတေဆုံးခဲ့တယ်လို့သိရပါတယ်။အဆိုပါစေယုံသည်ရွှေဘုံမြကြီးနားကားလမ်းအရှိတ်တော်တွင်တနေရာတွင်တည်ရှိပြီးချာချင်းခုအမည်ပေးထားကဒေသခံများသာမကအနီးဝန်းကျင်ဒေသများမှပြည်သူများလည်းစေကူသားမှုခံယူရန်လာရောက်လေ့ရှိတဲ့စေယုံတစ်ခုလည်းဖြစ်ပါတယ်ခမညာ။ဆလဘီလက်ပံလကျေးရွာရှိရဲစခန်းနှင့်ရွှေပန်းတော်ကျေးရွာတို့အားစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရဲသားများနှင့်တန်တရာတရခန့်များအပါအဝင်24ဦးသေဆုံးပြီး30ဦးဝန်းကျင်ထိခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ဇူလိုင်လ29ရက်နေ့ညပိုင်းတွင်စင်ကူးမြို့နယ်လက်ပံလကျေးရွာရှိရဲစခန်းနှင့်ရွှေပန်းတော်ကျေးရွာတို့အားအကြမ်းဖက်စစ်ကောင်စီမှလေကြောင်းတိုက်ခတ်မှုများပြုလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှသတင်းထုတ်ပြန်ပါသည်။လက်ပံလရဲစခန်းအားလေကြောင်းတိုက်ခတ်မှုကြောင့်ပြစ်ဒဏ်ကျအကျဉ်းသားများနှင့်စစ်ဆေးနေဆဲတန်တရာတရခန့်များဖြစ်တဲ့အမျိုးသား22ဦးနှင့်အမျိုးသမီး2ဦးအသက်ဆုံးရှုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူ30ဝန်းကျင်ရှိတယ်လို့ဖော်ပြထားပါတယ်။ထို့အပြင်ရွှေပန်းတော်ကျေးရွာအားလေကြောင်းတိုက်ခိုက်မှုကြောင့်အရသာပြည်သူအမျိုးသား2ဦးနှင့်အမျိုးသမီး2ဦးအသက်ဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။အကြမ်းဖက်စစ်ကောင်စီသည်ပြည်သူကိုပိတ်မှတ်ထား၍လေကြောင်းတိုက်ခိုက်မှုများဇက်တိုက်ပြုလုပ်လျက်ရှိပြီးစစ်ရာဇဝတ်မှုများကိုပေါ်ပေါ်ထင်ထင်ကျူးလွန်လျက်ရှိကြောင်းအသိပေးထားပါတယ်ခမညာ။ဆက်လက်ပြီးချောင်းဦးမြို့နယ်ကြီးကောင်းကျေးရွာတွင်အကြမ်းဖက်စစ်တပ်၏လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးငယ်တဦးအပါအဝင်နှစ်ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဇူလိုင်လ29ရက်ညနေ 4:30 မိနစ်ခန့်တွင်ချောင်းဦးမြို့နယ်ရှိမြပလဲစစ်တပ်အထိုင်းစခန်းမှလက်နက်ကြီးနှလုံးဖြင့်ကြီးကောင်းကျေးရွာအတွင်းသို့ပစ်ခတ်ခဲ့ရာကျေးရွာလက်မပေါ်တွင်ကြားရောက်ပောက်ကွဲခဲ့ကြောင်းဒေသသတင်းများအရသိရပါသည်။လက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်အသက်10နှစ်အရွယ်ကလေးငယ်တဦးနှင့်အသက်30အရွယ်မျိုးသမီးတဦးသေဆုံးခဲ့ပြီးအသက်10နှစ်ဝန်းကျင်ရှိကိုရင်တပါအပါအဝင်အမျိုးသား3ဦးအသက်40အရွယ်မျိုးသမီးတဦးနှင့်အသက်60အရွယ်မျိုးသမီးတဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးလောင်းလုံးမှာစစ်ကောင်စီစစ်ကြောင်းအားဂျားဖြတ်တိုက်ခိုက်ခဲ့ရာ30ဦးထပ်မံသေဆုံးတော်လိုင်းရဲဘော်တဦးမြင့်မြတ်စွာကြာဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်တနင်္သာရီတိုင်းဒဝဲခရိုင်လောင်းလုံးမြို့နယ်ပန်းတင်အင်းကျေးရွာအထွက်မှာစစ်ကောင်စီစစ်ကြောင်းကိုဂျားဖြတ်တိုက်ခတ်ခဲ့ရာစစ်ကောင်စီတပ်ဖွဲ့ဝင်30ဦးထပ်မံသေဆုံးပြီးတော်လည်ရဲဘော်တို့ဦးကြဆုံးခဲ့ရတယ်လို့ဒုရကစစ်ကြောင်းကထုတ်ပြန်ထားပါတယ်။ဇူလိုင်လ29ရက်မနက်9နာရီခွဲခန့်မှာအင်အား300ဝန်းကျင်ပါစစ်ကောင်စီစစ်ကြောင်းကိုတော်လည်ပူပေါင်းတပ်ဖွဲ့ကဂျားဖြတ်ပစ်ခတ်တိုက်ခတ်ခဲ့တာဖြစ်ပြီးအပြန်အလှန်ပစ်ခတ်မှု10နာရီခန့်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်က30ထပ်မံသေဆုံးခဲ့ပြီးတော်လိုင်းမဟာမိတ်ပူပေါင်းတပ်ဖွဲ့ဘက်ကလည်းရဲဘော်တဦးမြင့်မြတ်စွာအသက်ပေးလူခဲ့ရတယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုဒဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ကဒုရကစစ်ကြောင်းဒဝဲ People Liberation Force DPLF DEF နိုင်ငံီးပြောက်ကြားတပ်ဖွဲ့နဲ့ဒေါနာတက်ခွဲ6ပူပေါင်းအဖွဲ့တို့ကဆောင်ရွက်ခဲ့တာဖြစ်ပါတယ်ခမညာ။ဆက်လက်ပြီးတညောင်ရဲစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီလက်အောက်ခံရဲ8ဦးသေဆုံးပြီး2ဦးလက်နက်ချတဲ့တဲ့င်းကိုတင်ပြပေးပါမယ်။မကွေးတိုင်းစလင်းမြို့နယ်တညောင်ရဲစခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်8ဦးသေဆုံးပြီး2ဦးလက်နက်ချညံ့ခံခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့စလင်းကထုတ်ပြန်ထားပါတယ်။ဇူလိုင်လ30ရက်နနက် 4:50 မိနစ်အချိန်မှာစလင်းပကဖာက တညောင်ရဲစခန်းကိုဝင်ရောက်တိုက်ခိုက်ချေမှုန်းနိုင်ခဲ့ပြီးရဲစခန်းတစ်ခုလုံးကိုမီးရှို့ဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်၈ဦးသေဆုံးခဲ့ပြီး၂ဦးလက်နက်ချအညံ့ခံခဲ့ကာကျန်ရဲတပ်ဖွဲ့ဝင်များကတညောင်လျှက်စစ်တပ်အားယုံကိုထွက်ပြေးသွားခဲ့တယ်လို့သိရပါတယ်။ထို့အပြင် G3 တနက်၅လက် MA13 တလက်နဲ့ကြီးများကိုတင်ဆက်ရရှိခဲ့ကာရဲမိသားစုဝင်များကိုလက်ရဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းဆလင်းပကဖရဲဘော်တဦးလက်ထိကိုက်ဒဏ်ရာရရှိခဲ့ကာစခန်းအားသိမ်းပိုက်အပြီးမနက် 8:23 မိနစ်မှာစစ်ကောင်စီကဂျက်ဖိုက်တာဖြင့် 3 ချိန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီး AR မြစ်ကြောင်းတွင် KIA ပူးပေါင်းတပ်ဖွဲ့ကစစ်သင်္ဘောများကိုလက်နက်ကြီးဖြင့်ပစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ AR မြစ်ကြောင်းအတိုင်းစံတက်လာသောစစ်ကောင်စီသင်္ဘောအုပ်စုကိုကချင်လွတ်လပ်ရေးတပ်မတော် KIA နှင့်ပူးပေါင်းတပ်ဖွဲ့များကလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ရာစစ်သင်္ဘောတစီးနှင့်ရဲခါတင်သင်္ဘောတစီးထိမှန်ပျက်စီးခဲ့ကြောင်းစစ်ရေးသတင်းရင်းမြစ်များမှသိရပါသည်။ဇူလိုင်29ရက်ရွှေကူမြို့မှဗမော်မြို့သို့ AR မြစ်ကြောင်းအတိုင်းခရီးနှင်လာသောစစ်သင်္ဘောအုပ်စုကို KIA နှင့်ပူးပေါင်းတပ်ဖွဲ့များကလက်နက်ကြီးဖြင့်ကြားဖြတ်တိုက်ခိုက်ခဲ့မှုကြောင့်စစ်သင်္ဘောတစီးမှလက်နက်ကြီးထိမှန်ကတင်းဆောင်သွားပြီးရဲခါတင်သင်္ဘောတစီးလည်းထိခိုက်ပျက်စီးခဲ့ကြောင်းလူမှုကွန်ရက်တွင်ပြန့်နှံ့လာသောရုပ်သံဖိုင်များတွင်တွေ့မြင်ရပါသည်။အဆိုပါစစ်ကောင်စီသင်္ဘောအုပ်စုသည်တော်လိုင်းတပ်ဖွဲ့များ၏တိုက်ခိုက်မှုကြောင့်ရွှေကူမြို့စိတ်ကန်းသို့ပြန်လှည့်စိုက်ကပ်ထားရတယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးစကိုင်းမှာစစ်ကောင်စီစစ်ကြောင်းကိုတော်လိုင်းပူးပေါင်းတပ်ဖွဲ့ကကြားဖြတ်တိုက်ခိုက်တက်ကူထွက်လာတဲ့စစ်ကြောင်းကိုလည်းထပ်မံတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းမြို့နယ်မင်းကွန်းနဲ့တပ်မ33ကထွက်လာတဲ့စစ်ကောင်စီပူးပေါင်းစစ်ကြောင်းကိုဝက်လက်မြို့နယ်စင့်ကိုင်းမြောက်ရွာနဲ့တက်ရွာကြားအရောက်မှာမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ပြည်သူ့အစီအကံတော်လှန်ရေးတပ်ဖွဲ့ PSR ဝက်လက်ကထုတ်ပြန်ထားပါတယ်။အင်အား150ခန့်ပါတဲ့အစိုးရစစ်ကောင်စီစစ်ကြောင်းကိုဇူလိုင်လ28ရက်နေ့မှာရွှေဘိုခရိုင်အမှတ် 1-5-15-18-23-26-1901 9906တက်ရင်ဝက်လက်မြို့နယ်ပကဖရှိမကားတိုက်နယ်ပကဖလာတော့တိုက်နယ်ပကဖဒေသဆိုင်ရာပြည်သူ့ကာကွယ်တပ်မတော်ဗိုလ်လင်းမွေပြည်သူ့အစီကံတော်လိုင်းတပ်ဖွဲ့အမှတ်နှစ်ရွှေဘိုခရိုင် drone တပ်ဖွဲ့နဲ့ Phoenix Wing drone တပ်ဖွဲ့တို့ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီဘက်ကအထိနာသွားခဲ့ပြီးနောက်ဇူလိုင်လ29ရက်နေ့မှာရှိမကားအထိုင်းစခန်းကနေတက်ကူထွက်လာတဲ့အင်အား80ခန့်ပါစစ်ကြောင်းကိုလည်းငရေရွာနားမှာပူးပေါင်းတပ်ဖွဲ့ကဖျက်တောက်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်၎င်းတိုက်ပွဲအတွင်းစစ်ကောင်စီဘက်က9ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးစစ်ကြောင်းနှစ်ခုလုံးရှေ့ဆက်မတိုးနိုင်ပဲပြန်ဆုတ်သွားခဲ့ရတယ်လို့ဆိုပါတယ်။တော်လိုင်းပူပေါင်းတပ်ဖွဲ့ဘက်မှလည်းရှိမကားတိုက်နယ်ပကဖရဲဘော်တဦးမြင့်မြတ်စွာကြဆုံးခဲ့ရတယ်လို့သိရပါတယ်။ဆက်လက်ပြီးစစ်ကောင်စီတပ်ဖွဲ့ဟာဝက်လက်မြို့နယ်အတွင်းထပ်မံစစ်ကြောင်းထိုးဝင်ရောက်လာနိုင်သဖြင့်တော်လိုင်းအင်အားစုများအနေဖြင့်စစ်စင်ရေးများအတွက်ကြိုတင်စုဖွဲ့ဖြစ်တင်းပြင်ဆင်ထားကြနိုင်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်တနင်္သာရီတိုင်းကော့တောင်းနဲ့တရချောင်းအခြေစိုက်စစ်ကောင်စီတပ်များကတပ်သား2ဦးအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းကော့တောင်းမြို့နယ်အခြေစိုက်ခမရ431တပ်ရင်းနဲ့တရချောင်းမြို့နယ်အခြေစိုက်ခလာရ403တပ်ရင်းဝင်းဝတပ်စခန်းတို့မှစစ်ကောင်စီတပ်သား2ဦးကော့တောင်းပကဖနဲ့ KNL တပ်ရင်းစနစ်ထံအလင်းဝင်ခဲ့တယ်လို့အသီးသီးထုတ်ပြန်ထားပါတယ်။ဇူလိုင်လ29ရက်နေ့မှာခမရ431တပ်ရင်းကတပ်သားအေမင်းထွန်းဟာကော့တောင်းမြို့နယ်ပကဖအဖွဲ့ထံဆက်သွယ်ပြီးလက်နက်မဲ့ပြည်သူ့ရင်ဝင်ခိုလုံခဲ့တယ်လို့ဆိုပါတယ်။အဆိုပါအလင်းဝင်တပ်သားဟာစစ်မှုထမ်းတစ်နှစ်ကျော်ကာလအတွင်းစစ်ကောင်စီတပ်ကနေအကြိမ်ကြိမ်ထွက်ပြေးခဲ့ပြီးယခုတတိယအကြိမ်မှမှလွတ်မြောက်အောင်ထွက်ပြေးနိုင်ခဲ့တာဖြစ်တယ်လို့သိရပါတယ်။၎င်း၏ပြောကြားချက်အရစစ်ကောင်စီတပ်ထဲကနေထွက်ပြေးကျင်နေတဲ့ရဲဘော်အများပြားရှိနေတယ်လို့သိရပြီးပြည်သူရင်ဝင်ကိုအများဆုံးခိုးလုံအလင်းဝင်ကြဖို့တိုက်တွန်းထားပါတယ်။အလားတူခလာရ403တက်ရင်ဝင်းဝတက်စခန်းမှအသက်38နှစ်အရွယ်တက်သားမောင်ကျော်ကျော်ဟာ KNL တက်မဟာလီတက်ရင်စနစ်တက်ခွဲနှစ်ထံဗတ်ပြောင်းခိုးလုံခဲ့တယ်လို့ဆိုပါတယ်။၎င်းတက်သားဟာအထက်ကဗိုလ်များနဲ့တက်ဖွဲ့ဝင်အချင်းချင်းရဲ့ဖိနှိပ်ညှဉ်းပန်းမှုများကိုမခံနိုင်တော့တာကြောင့်စခန်းကနေထွက်ပြေးလာခဲ့ပြီး KNL တက်ခွဲနှစ်နဲ့ချိတ်ဆက်ကအလင်းဝင်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရီသတင်းကောင်းနှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုဝေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်ရရှင်များရှင်အခုချိန်ကစပြီး Radio NUG ရဲ့ဇူလိုင်လ31ရက်နေ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးပါမယ်။ကျွန်မကတော့ຫນွေမိုင်ဖြစ်ပါတယ်ရှင်။ပထမဆုံးသတင်းအနေနဲ့ယာယီသမရဒူဝါလက်ရှိလာဦးဆောင်သော NUG တာဝန်ရှိသူများထိန်းချုပ်နေမြင်များသို့တွားရောက်ပြီးပြည်သူလူထုနှင့်တွန်းလှန်ရဲဘော်များအားတွေ့ဆုံတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားရင်ွယ်ရေးအစိုးရနိုင်ငံတော်ယာယီသမရဒူဝါလက်ရှိလာဦးဆောင်သည့်အမျိုးသားရင်ွယ်ရေးအစိုးရတာဝန်ရှိသူများသည့် NUG ထိန်းချုပ်နေမြင်များသို့တွားရောက်၍ဒေသခံပြည်သူလူထုအပါအဝင်တွန်းလှန်ရဲဘော်များနှင့်တွေ့ဆုံခဲ့ကြောင်း NUG မှသတင်းထုတ်ပြန်ပါသည်။အဆိုပါခီးစင်သည်အမျိုးသားရင်သွေးရေးအစိုးရထိန်းချုပ်နေမြင်များ၏လုံခြုံရေးအုပ်ချုပ်ရေးအခွန်ကောက်ခံရေးရန်ရာများနှင့်အနီးခတ်ထိတွေ့၍တွန်လှန်ရေးအောင်မြင်နိုင်ရေးအတွက်အထောက်အကူပြုနိုင်ရန်မြေပြင်၌ဦးဆောင်နေသည့်တာဝန်ခံများတွန်လှန်ရေးဘော်ရဲဘက်များနှင့်ထိတွေ့၍ယုံကြည်မှုခေါင်းဆောင်မှုစနစ်ကျသည့်စီမံခန့်ခွဲမှုများတိစောက်သွားနိုင်ရန်ရည်ရွယ်ချက်ဖြင့်တွားရောက်ခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါသည်ထို့ပြင်ထိတ်ထုတ်နေမြေအတွင်း၌ဖြစ်ပေါ်နေသည့်စိန်ခေါ်မှုများအခက်ခဲပြဿနာများကိုသိရှိပြီးအပြေရှာရန်မြေပြင်၌တော်လှန်ရေးတာဝန်ထမ်းဆောင်နေကြသည့်တော်လှန်ရေးဘော်ရဲဘက်များနှင့်တွေ့ဆုံ၍တော်လှန်ခွန်အားနှင့်တော်လှန်စိတ်စွမ်းရည်ကိုမြင့်တင်ပေးနိုင်ရန်နှင့်အမျိုးသားရင်သွေးရေးအစိုးရနိုင်ငံတော်ယာယီသမရပါဝင်အမျိုးသားရင်သွေးရေးအစိုးရတာဝန်ရှိသူများဟာမြေပြင်ပြည်သူလူထုနှင့်တသားတည်းရှိနေသည်ကိုပြည်သူလူထုထံသတင်းစကားပား၍တွန်လှန်ရေးစိတ်ခွန်အားပုံမှန်မြင့်တင်နိုင်စေရန်လည်းရည်ရွယ်တယ်လို့သိရပါတယ်။ထိန်းချုပ်နေမြင်များသို့တွားရောက်ခဲ့သည့်ခီးစင်တွင်ဒေသခံလူထုပါဝင်မြို့နယ်ခရိုင်အလိုက်ပြည်သူအုပ်ချုပ်ရေးတာဝန်ခံများမြို့နယ်ခရိုင်အလိုက်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံများခရိုင်အလိုက်ပြည်သူ့ကာကွယ်တပ်မတော်တပ်ရင်းမှုများစစ်ဒေသရုံးမှစစ်ဒေသမှုနှင့်ရုံးအဖွဲ့များမျိုးနေရမီရဖများတန်ဃာတော်များနဲ့တွေ့ဆုံခဲ့လို့တည်ပြီးထားပါရယ်အမျိုးသားရင်သွေးရေးအစိုးရနိုင်ငံတော်ယာယီသမရဒူဝါလက်ရှိလာသည့်ခီးစင်တွင်စစ်ပေးဆောင်ပြည်သူလူထုနဲ့တွေ့ဆုံ၍ပြည်သူလူထုကြုံတွေ့ခံစားနေရသည့်အခက်ခဲများကိုအလေးအနက်ထားနားထောင်ခဲ့ပြီးစိတ်ဓာတ်ခွန်အားဝေမျှခြင်းနဲ့စစ်ပေးဆောင်ပြည်သူလူထုအတွက်ကူညီလှူဒါန်းမှုများလှုပ်ဆောင်ခဲ့လို့ဖော်ပြထားပါရယ်ခီးစင်တွင်နိုင်ငံတော်ယာယီသမရနှင့်အတူကာကွယ်ဝင်ကြီးဥယျာဉ်မှပင်ရိုင်းနှင့်ကျမိုင်ဝင်ကြီးဒေါက်တာဇော်ဝေဆိုးတယံဇာရနှင့်တဘာဝပဝင်းချင်းထိန်းသိမ်းဝင်ကြီးဒေါက်တာတူးခေါင်ကျမိုင်ရီဒုတိယဝင်ကြီးဒေါက်တာခင်မောင်လင်းနိုင်ငံတော်သမရယုံအတွင်းဝင်ဦးပရန်ပြည်ထဲနယ်လူမှုကြီးကြပ်ဝင်ကြီးဌာနအတွင်းဝင်ဦးကွမ်မင်းတယံဇာရနှင့်တဘာဝပဝင်းချင်းထိန်းသိမ်းဝင်ကြီးဌာနအတွင်းဝင်ဒေါ်နော်တီခုနှင့်ရုံးအဖွဲ့သားများပါဝင်ခဲ့လို့သိရပါတယ်။ခရီးစဉ်တလျှောက်အစိုးရအဖွဲ့ဝင်များနဲ့အတူအမှတ်၁စစ်ဒေသမှလည်းပါဝင်ခဲ့ပြီးအစိုးရတာဝန်ရှိသူများ၏လုံခြုံရေးကိုအမှတ်၁စစ်ဒေသမှအထူးတာဝန်ယူကြီးကြပ်ဆောင်ရွက်ပေးခဲ့ကြောင်းထုတ်ပြန်ထားပါတယ်ရှင်။ဆလပီဘေးကင်းလုံခြုံသောအကြောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းကို click နှိပ်ကြည့်ပြီးလှူဒါန်းနိုင်သည့် website ကို UNG မိတ်ဆက်တဲ့တင်ကိုတင်ပြပါမယ်။ဘေးကင်းလုံခြုံသောအကြောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းတွင်အလှူငွေဖြင့်ပါဝင်လှူဒါန်းခြင်းအပြင် click နှိပ်ကြည့်ပေးရုံများဖြင့်အားဖြင့်ပါဝင်လှူဒါန်းနိုင်သည့် click to donate website ကိုစတင်မိတ်ဆက်လိုက်ကြောင်းအမျိုးသားရင်သွေးရေးအစိုးရမှတင်ထောက်ပြပါတယ်။ click to donate website ဖြစ်တဲ့donate.moedu.organization website တို့ဝင်ရောက်ပြီး click for edu စီစဉ်တွင် click နှစ်ကပါဝင်ခြင်းသည့်ကလင်းငယ်များအတွက်ဘေးကင်းလုံခြုံသောပညာသင်ယူရာရည်ရွယ်များဖြစ်ပေါ်လာစေရန်ကူညီပံ့ပိုးပေးနိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ထို့အပြင်အထူးစီစဉ်ဖြစ် campaign ကာလအတွင်း Safe Haven Builder Rank တို့ရောက်ရှိလာသည့် click လူဒန်းပါဝင်သူများကိုဂုဏ်ပြုအမှတ်တရ certificate များထုတ်ပေးသွားမှာဖြစ်တယ်လို့သိရပါတယ်။ထို့သောအနာဂတ်မျိုးစစ်သစ်ကလေးများဘေးကင်းလုံခြုံစွာပညာဆက်လက်သင်ကြားနိုင်ရဲ့အတွက် Safe School Safe Education Campaign ၏ Click for EDU အစီအစဉ်တွင်ပါဝင်ကူညီပေးကြပါရန်ဖိတ်ခေါ်ထားပါတယ်ရှင်။တိန်နီခရိုင်နောင်မွန်မြို့နယ်သို့စစ်ပေးရှောင်လာတဲ့ပြည်သူတထောင်ကျော်ရှိလာ MNDAA မှကူညီထောက်ပံ့မှုများပြုလုပ်ပေးတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။တီဘောနဲ့ကြောက်မဲမြို့အနီးမတီးငိမ်မှုများကြောင့်တိန်နီခရိုင်နောင်မွန်မြို့နယ်သို့စစ်ပေးရှောင်လာသောဒေသခံပြည်သူအရေအတွက်ဆက်လက်တိုးမြင့်လျက်ရှိပြီးဇူလိုင်လ29ရက်နေ့စည်ရင်းစရာများအရမြို့နယ်အုပ်ချုပ်ရေးကော်မတီ၏စောင့်ရှောက်မှုအောက်ရှိစစ်ပေးရှောင်ပြည်သူအရေအတွက်မှ1103ဦးအထိရှိလာကြောင်း The Kokan Drin Tana ma popia tavare, Sebe Shangla Dumyama, Je Yen, Jeya Osuma, Ain Su, Donya Konasena Su, Luye, Goya Shisaton Une, Shankai Jeya Osuma, Ain Tang Su Nase Shisu, Luye Dea Nase Uru Pidelo Diabare, Now Mom Yune, Otoye Comatima, Zulaila Nase Shianin, Naseko Yanit Dre, Sebe Shang Pidumya, San Dea Naseko A, Chintao Lea, the Setalo, Sago A, Took the Natone, Sasi, don't be baro go gungi top and big heavy, Shankai Jaya of Sushi, Sebe Shang Bidu Miasuma, Muslim Ya Pitazao, Lagano A, Sasi, Mabawin Sebe, San Sele A, Chintao Nazi Chalone, Sa took the Nasenga Tok, Big Hello, the Beta Varese Yamaninga ma Bidu, don't umma to Uga, Ludachin Sana, Tautamu, a gungi relo, and needed the ringo, now tatim ya babame. Yamaningama Bidu Don Uma Duga, Ludachin Sana Tautamu Akungirilu Anelo, British Tanyong Yangong Ye, Tanyong Ajike, Ken of Leherika, No Sesagama Ted Dwim Yoja Kebare, British Tanyong Yangong Ye, Tanyong Ajike Pie, Don Niba Dawin Tansang Mu Bima, British Tanyong Yangong Ye, Tanyong Ajike, Ken of Leherika, Yama Bigani Biale Tukwara Mapibare. Dawin Tansau Nising Gala de Chow, Jimare Kekeri Jaga, Yama Piduria, Seta Jankaimu, Juna Mune, Yeswan Tatirigo Mintriara, Juno Anine, Taka de Lele Lisa and Omibare, Siboy a jet, Diri Damaga, Pidu Don Uma, Duga, Ludachin Sana, Tautamu, Kungiri, Lu and Nebare, Ripakam Yale, Selep Pipwani B, Pidu Miapo, Takaimuile, Shinese Pipare. Kulu Senko Muri Shinide Chema, Yamaning and Gani Tokwa Dwayama Pilo, Jono de Gay Samagang Pimibare, Jono Gata when Pison Lu Tret Dwayara Pipi Me, Yuke Suya Ye, Yamaning and Botashide, Gariko and Yagaro, Select Digi Kaimani Ze Pipilo Sobare, Yuke Suya Nine, Jimare Ludachin Sana Tautamu Gungi Lu et Chedrigo, Don't be a name portrait, Select Gungi Dwama Pitalo Pitu Miane to the Guale Drebi, Ako Lula Down Dare, Democracy in Agatue, Juban Sang Yodwama Pitelo, Mr. Ken of Leheriga Sovareche. Mali Sitana Dre MOD Leo Kante Yin Tapwemya Dre Kagwe Piasima Bamboyan Road to Mandali Campaign Pulo de Dreno Song Timpia Pitwabame. Malayai Sitana Dwenshi, MOD Leo Kante in Tapwe Miadwe, Kawe Pisimia Bamboyan, Rotu Mandale Gambengo Sadin Posang Tavare. A week up, Yimet, Wem Hote, Anika, Yimet, Wary, Biao Jasan in it, Jamet, Wem Hote, Dutin, Gotin, Jamet, Wary, Pidu Donlan, say it, Buha, Kinjine, Bimet, Wary, Posang Neon, Jiga Otone, Jiga Wessel, Lu Apare, Lu Sutavare, Asova Gambane, Jiga Otto, a dread, Gartain. Jiga was so addressed, say thing net. The song addressed singer thing jatting melody abare. The uchin pisse, soup bang be pisse. Name yamaso, nine the lap go low lay yards out deep be tabare. Campaign target lay US dollar. The thing are down pippy. Zulaila nasetong yama, Augusta don't set day in it till a pop yat tabarishi. A good in piak head the inrigo, redo and uji day tout, taki. Miss it to in it, Kasharuga people tarap the barishi.
Video NUG go nasi ni jaya ra phit par de khamya ikuru ga tin set pe me tolain yi kbya si sin ma nai mon aung twin ma yee ta pi nwe u mo ma khan sa yut phat tha de ko ain che lo a mi ya de tolain yi kbya go nasi jaya ma phit par de khamya
ko ain che lan nwe balo kaok kwe ain si ko do phyaung ni da be nat twe hwat tha lo ma ya de pin le Sacha Walare Naha Mamie Twin and Laute a Sakli Eddie a Sakli Gobe Ye ye Sasa Luani Jare to Rishia Naro E Napia Keme Netanta Town Jale Napia La Kebame Sacha Walla Gide Nauta Sacha Walla at the Dui Belau Be Shishi Dagakautango, they sound ladu lean nearly. Lay lunid in the long dago, but compact cola kebiba. Naha pile. Naha mammy a twin and lao. Thing a lad a sackly. ငါဟာနှစ်တန်းပေါင်းတထောင်ငါဟာတကားကောက်တံကိုတည်ဆောင်လာသူလေညင်းလေးနတ်ဆိုးမိတ်ဆာတို့အကွဲပြူကြကြချင်းအိမ်လေးကားရင်မှာရောက်နေနေပြီးသားဖြစ်စေရမယ်ငါအရင်စေဘဝစေကပါကလေးကထာဝရကိုအိမ်ချင်းနိုင်မောအောင်သွင်း
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တော်လရင်တေဂီတအစီအစဉ်မှာစီဒက်မှတင်ဆက်ထားတဲ့အန်ဒင်းလို့အမည်ရတဲ့တော်လရင်တေဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
လည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်